အာရကတက်တော်အေအဖွဲ့ထိန်းချုပ်ထားတဲ့မောင်နှမမျိုးနယ်ကစစ်သုံးပန်းတွေနဲ့အရက်သားတွေကိုထိန်းသိမ်းထားတဲ့အကျဉ်းစခန်းမှာစစ်ကောင်စီကဘုံကျဲတိုက်ခိုက်မှုကြောင့်လူ90ကျော်သေဆုံးကြောင်းဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။အေအဖွဲ့ကထုတ်ပြန်ထားတဲ့ဗီဒီယိုဖိုင်ထဲမှာတော့အဆောက်အဦပျက်စီးတွေကြားထဲကနေဒဏ်ရာတွေနဲ့အကူအညီတောင်းနေတဲ့လူတချို့ကိုလည်းတွေ့ရပါတယ်။တိုက်ခိုက်မှုကြောင့်ဖမ်းဆီးထားသူအများအပြားသေဆုံးပြီးထိခိုက်ဒေဆုံးမှုအတိအကျကိုတော့မသိရသေးဘူးလို့လည်းအေအတာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ်။
ဒီကြောင်တော့2024ခုနှစ်စက်တမလာကိုရနေ9နိုင်ခွဲမှာစဲကုတ်စီကဂျက်ဖင်တဲ့လာပဲလို့နေပြီကေအဲကျွန်တော်တို့ဘက်မှာဖန်ခံထားတဲ့စဲကုတ်စီတက်ဖို့အောင်တိဒီပိကေမူဆလွန်လာနိုင်ကြပြီဒီကို6ထော့ရဲ့6ခန့်ကိုနေပြီကေအဲကြာတော့ပေါက်ခဲကဆိုဖိုက်ပါတယ်ရေကေဒီနေရာမှာအဲလူဇန်ရောက်ထိခဲ့ပြီကေဇန်ရောက်ကြာဆုံးတော့ကျွန်တော်မသိပါသေးရေကေအဝတ်တော့ကနေပြီကေအဆောက်တိတော့အောင်ပရောဂျက်လာတဲ့ဟင်းပါတယ်အဲရမနေပြီကေလူဒီရမအောင်လုံးကတော့ဟာဘယ်ကနေရောအောက်ထိုင်ပြပြီးလို့အစိုးရပြုလို့ဖိုင်နေတာရှင်းပါတယ
်တိတ်ဆုံးသွားသူတွေထဲမှာတော့မောင်တော်တိုက်ပွဲအတွင်းဖန်စီရမိထားတဲ့စစ်သုံးပန်းတွေအာစာ RSO ရင်ဂျာလက်နက်ကင်တွေစစ်ကောင်စီတင်နန်းပေးထားသူတွေရခိုင်လက်နက်ကင်အဖွဲ့ ALP နဲ့ဆက်ဆက်သူတွေအပါအဝင်တန်တရာအမျိုးမျိုးနဲ့စစ်ဆေးမေးမြန်းဖို့ဖန်စီထားသူတွေပါဝင်တယ်လို့လည်း AA ဖွဲ့ကသတင်းထုတ်ပြန်ထားတာပါတချိန်တည်းမှာပဲမနေ့နောက်ပိုင်းကမောင်တော်မျိုးအနီဝေသာလီကျေးဝါကကုလသမဂ္ဂယုံအဆောက်အဦကိုလည်းလေကြောင်းကတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ခိုက်ခံရတဲ့သတင်းတွေနဲ့တေကျေထိခိုက်ပျက်စီးမှုအတိအကျကိုတော့ VOA ကတိကျအတည်ပြုလို့မရသလိုစစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး2022ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းကြီးထွားလာတဲ့လက်နက်ကိုင်ပဋိပက္ခတွေမှာဆုံးရှုံးခဲ့တဲ့နေမျိုးတွေကိုတံပြန်ထိုးစစ်ဆင်မယ်လို့စစ်ကောင်စီအကြီးအကဲကမကြသေးခင်ကပဲသတိပေးပြီးနောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာခဲ့တာပါ AA အဖွဲ့ထုတ်ပြန်ချက်မှာတော့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေတိုးလာတာကြောင့်ဒေသခံတွေတွားရေးလာရေးသတိထားဖို့လည်းတိုက်တွန်းထားပါတယ်ဒေသခံနိုင်ငံရေးအကြက်ခက်ဦးထွန်းကြည်ကတော့မြေပြင်တိုက်ပွဲတွေမှာအထိနာနေတဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေကိုတိတိတသားအရှိန်မြှင့်လာနေတယ်လို့သုံးသပ်ပါတယ်
ဒီကောင်စီအနေနဲ့ကဒီမြေပေါ်မြေပြင်ရှိတိုက်ခိုက်ရေးအင်အားဆိုအရင်ရောသွားပြီဆိုတာသိတာတယ်ဆိုတိုက်ပြတိုက်ပွဲတန်းမှာလည်းဒီမျိုးတွေကိုလဲလွှားဆုံးရှုံးရတယ်ခန်းတွေကိုလဲလွှားဆုံးရှုံးနေရတာလေဖြစ်နေပေါ့လေဆိုတော့ခန်းပြည်ဒီဗန်တွေးမော်ဆွေလေးရဲ့တပ်စခန်းဆိုလို့ရှိရင်တိုင်းနိုင်ငံလုံးဒီမြန်မာစစ်ကောင်စီကြွအကြီးဆုံးရေတပ်စခန်းကိုဒီကုန်ခဲတဲ့အတားမျိုးတွေပေါ့လေဆိုရက်ကကြတော့သူတို့ရဲ့ဒီတပ်ဖွဲ့ဝင်တွေပေါ့လေစစ်သားတွေကိုသူရဲ့ဒီအတန်းဝန်ဟာပေါ့ဒီစိုက်ခွန်အဖြစ်ရေပေါ့နော်သဘောလားတော့မသိဘူးပေါ့လေဒီအဓိကအသုံးပြုပြီးတော့ဒီလူနေတဲ့ပေါ့ဒီကတိုက်ခိုက်လာတာကိုတွေ့နေရတယ်တော့ဒီနေရာမှာလေစစ်ပွဲနဲ့မသက်ဆန်တဲ့ဒီအရသားတွေအများကြီးပြေဆုံးနေကြရတယ်ပေါ့လေဆိုတော့ခံပြမာလေးဒီအခြေအနေတွေကိုအများတွေ့လာရတယ
်လေကြောင်းတိုက်ခတ်မှုတွေကြောင့်အရသားတွေထိခိုက်သိကျမှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကသတိပေးနေချိန်မှာပဲတိုက်ခတ်မှုတွေဆက်ဖြစ်နေတာပါဦးထွန်းညီကတော့နိုင်ငံတကာအတိုင်းအဝန်းကထိထိရောက်ခံတားဖို့လိုတယ်လို့မြင်ပါတယ်
ဒီနေ့မဆိုင်တဲ့နေရာတွေကိုဒီလေရင်နဲ့ပုံကြည့်နေတဲ့အပေါ်မှာနိုင်ငံတကာအနေနဲ့ဒီအာဆီယံအနေနဲ့ကဒါပြန်ပြီးတော့ဒီတုံ့ပြန်သတိပေးရမယ့်အခြေအနေမျိုးရှိလာတယ်လို့တော့ကျွန်တော်အနေနဲ့မြင်တယ်ဒါနိုင်ငံတကာအနေနဲ့မကင်ကြွယ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်သူတွေအနေနဲ့ဒါအားကိုကင်ကြွယ်ဖို့အရေးပဲပေါ့လေဆိုတော့ဒီအခြေအနေကဘယ်လိုမှမဖြစ်သင့်တဲ့ကိစ္စကိုကျွန်တော်မြင်တယ်။စစ်ပွဲဆိုတာကလက်နဲ့ကန်ထားတဲ့လူတွေထိုက်ကြတဲ့ပွေအရသာပြည်သူနဲ့မဆိုင်ဘူးလေ။ဒါပေမဲ့ဒီစစ်ကောင်စီကအရသာပြီးတော့သူတို့ရဲ့ဒီရဲစက်မှုတွေကိုဟိုပြင်ခါတော့ဒါကောင်အပါကြီးနေနဲ့လက်ခံလို့မရတဲ့ကိစ္စဖြစ်တာ
။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်ပျက်မှုတွေတိုးလာနေတာဟာစိုးရင်စရာကောင်းကြောင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား WIM အကြီးအကဲနီကိုလက်စ်ကွမ်ဂျင်ကလည်းမနေ့ကပဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုတင်လင်းကစားတင်သွင်းရမှာပြောဆိုထားတာပါ။တချိန်တည်းမှာပဲပဋိပက္ခတွေမှပါဝင်နေတဲ့အဖွဲ့အစည်းတွေရဲ့စစ်ရဇဝမှုနဲ့လူသားမျိုးနဲ့အပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုတွေးရှိရကြောင်းလည်း DBI DBN အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။